အာရှဒေသအတွင်းအရေးတကြီးကင်တွယ်ရမယ့်ကိစ္စတွေထဲမှာမြန်မာဒီမိုကရေစီပြုပြင်ပြောင်းလဲရေးဟာတစ်ချက်အပါအဝင်ဖြစ်တယ်လို့အာဆီယံထိပ်သီးညီလာခံကိုတက်ရောက်ဖို့မြန်မာနိုင်ငံကိုရောက်နေတဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်မစ္စတာဘန်ကီမွန်ကနေပြည်တော်မှာဒီကနေ့ပြောကြားလိုက်ပါတယ်။တစ်ချိန်တည်းမှာပဲရခိုင်ပြည်နယ်အတွင်းမွတ်စလင်လူနည်းစုတွေကိစ္စမှာနိုင်ငံတကာစံနှုန်းတွေနဲ့အညီကင်တွယ်ဆောင်ရွက်ဖို့မစ္စတာဘန်ကီမွန်ကတိုက်တွန်းသွားပါတယ်။သူ့ရဲ့ပြောကြားချက်တွေနဲ့ပတ်သက်ပြီးတော့ကိုညံဝင်းအောင်ကကောက်နှုတ်တင်ပြထားပါတယ်ရှင်
။လက်ရှိမြန်မာအစိုးရကလှုပ်ဆောင်နေတဲ့မြန်မာဒီမိုကရေစီရေးပြုပြင်ပြောင်းလဲမှုဟာအဆုံးအဖြတ်ပေးရမယ့်အချိန်ကိုရောက်နေပြီလို့နေပြည်တော်မှာကျင်းပတဲ့အာဆီယံထိပ်သီးညီလာခံအဖွဲ့နဲ့ဒီကနေ့မှာကုလသမဂ္ဂအတွင်းရေးမှူးချုပ်မစ္စတာဘန်ကီမွန်ကပြောကြားလိုက်ပါတယ
်။ Here in Myanmar, the process of democratization is at a defining moment.An inclusive and transparent election next year will be crucial for the country's future.
Earlier today, ရှင်းနဲ့2015မှာကျင်းပမဲ့ရွေးကောက်ပွဲဟာအားလုံးပါဝင်ခွင့်ရပြီးဝင်လင်းမြင်သာမှုရှိဖို့လိုကြောင်းဒီမိုကရေစီပြုပြင်ပြောင်းလဲရေးကိုအဆုံးဖြတ်ပေးနိုင်မဲ့အရေးပါလာတဲ့ရွေးကောက်ပွဲဖြစ်ကြောင်းမစ္စတာဘန်ကီမွန်ကပြောကြားသွားတာပါ။ကုလသမဂ္ဂအတွင်းမှုချုပ်မစ္စတာဘန်ကီမွန်ဟာဒီကနေ့မှာမြန်မာဒုသမရအပါအဝင်အစိုးရအစီအမံအရာရှိတွေနဲ့တွေ့ဆုံဆွေးနွေးပြီးရခိုင်အရေးနဲ့ပတ်သက်လို့လည်းတိုက်တွန်းပြောကြားသွားပါတယ်
။ The government of Myanmar to implement an ambitious reform agenda. I also expressed my concern about the Rohingya population who face discrimination and violence.
မြန်မာအစိုးရအနေနဲ့ပြည်ဝင်ပြောင်းလဲရေးတွေကိုစိတ်အားထက်သန်စွာနဲ့ပြီးမြောက်အောင်လှုပ်ဆောင်စေခြင်းကြောင့်ရခိုင်ပြည်နယ်မှာခွဲခြားဆက်ဆံခံရတဲ့ Rohingya တွေအကြမ်းဖက်မှုနဲ့ရင်ဆိုင်နေရတာကိုသူ့အနေနဲ့စိုးရိမ်ကြောင်းမစ္စတာဘန်ကီမွန်ကပြောသွားတာပါလူနည်းစုရိုဟင်ဂျာတွေကိုနိုင်ငံသားစီစီရေးလုပ်ငန်းစဉ်တွေမှာမြန်မာနိုင်ငံရဲ့ဥပဒေအတိုင်းဆောင်ရွက်နေတာမှန်ပေမဲ့နိုင်ငံတကာရဲ့စံချိန်စာနှုန်းတွေနဲ့အညီလှုပ်ဆောင်ဖို့လိုကြောင်းလဲမစ္စတာဘန်ကီမွန်ကဒုသမရနဲ့အဖွဲ့ကိုတိုက်တွန်းခဲ့ပါတယ်ရိုဟင်ဂျာလူနည်းစုတွေလူသားချင်းစာနာမှုအထောက်အကူတွေရရှိဖို့နဲ့အခြေခံကျတဲ့လူအခွင့်အရေးတွေကိုပေးဖို့မြန်မာကောင်းဆောင်တွေကိုသူကတိုက်တွန်းခဲ့တာပါမစ္စတာဘန်ကီမွန်ပြောတဲ့ရိုဟင်ဂျာဆိုသူတွေကိုမြန်မာအစိုးရကတော့တပတ်နိုင်ငံကဝင်လာတဲ့ဘင်္ဂလီတွေလို့သာတောက်လျှောက်သုံးနှုန်းလာခဲ့တာပါအခုဆိုရင်နိုင်ငံအတော်များများမှာတီးကန်နားလည်မှုတွေကြာဆင်းပြီးအစွန်းရောက်မှုတွေတိုးလာနေချိန်မှာမြန်မာနိုင်ငံကပြုပြင်ပြောင်းလဲမှုလမ်းကြောင်းပေါ်မှာအောင်မြင်အောင်လုပ်ပြပြီးနိုင်ငံတကာရဲ့နားလည်မှုကိုပိုပြီးရယူဖို့လိုတယ်လို့မစ္စတာဘန်ကီမွန်ကပြောပါတယ်မစ္စတာဘန်ကီမွန်ဟာမနေ့ပြန်မှာမြန်မာသမ္မတဦးသိန်းစိန်နဲ့တီးသန့်တွေ့ဆုံမှုရှိပါတယ်သူ့ရဲ့ဒီကနေ့ပြောဆိုချက်တွေတွင်မှာအာရှဒေသတွင်အရေးတကြီးလှုပ်ဆောင်မှုလိုတဲ့အပြောင်းလဲသုံးခုရှိကြောင်းအဲ့ဒီထဲမှာအာရှရဲ့ပင်လယ်ပြင်တွင်ရေပိုင်တဲ့အငင်းပွားမှုကိုငြင်းငြင်းချင်းချင်းဖြေရှင်းကြဖို့အာဆီယံခေါင်းဆောင်တွေနဲ့အာရှခေါင်းဆောင်တွေကြားမှာတာဝန်ရှိတယ်လို့ထောက်ပြသွားပါတယ်။ဒါမှသာအနာဂတ်မှာနိုင်ငံတွေကြားငြင်းငြမ်းစွာအတူတူကရှင်တွဲနေထိုင်နိုင်လိမ့်မယ်လို့သူကဆိုပါတယ်။ဒါအပြင်ဒေသတွင်းတည်ငြိမ်အောင်ဒီမိုကရေစီရဲ့လူအခွင့်အရေးတွေကိုတိုးမြင့်လှုပ်ဆောင်သွားကြဖို့ကိုလည်းမစ္စတာဘန်ကီဘွန်းကအလေးပေးပြောဆိုသွားပြီးကမ္ဘာမှာအကြောင်းလန့်ဘွေရာဖြစ်ပွားပြန့်နှံ့နေတဲ့အီဗိုလာရောဂါပြဿနာကိုလည်းပြောသွားပါတယ်။တခါရာသီဥတုဖောက်ပြန်ပြောင်းလဲနေတဲ့ကိစ္စကိုထိန်းနိုင်ဖို့ကာဗွန်နန်အောက်ဆိုက်ဒဏ်ငွေလျှော့ချရေးကိစ္စမှာအမေရိကန်သမ္မတအိုဘားမားနဲ့တရုတ်သမ္မတရှီကျင်းပင်တို့သဘောတူညီချက်ထုတ်ပြန်ခဲ့တာကိုလည်းသူကကြိုဆိုလိုက်ပါတယ်ခင်ဗျာ။